နီးယားမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတအူ CNF ဌာနချုပ်ဖြစ်တဲ့ဗစ်တိုးရီးယားစခန်းကိုမြန်မာစစ်တပ်ကဂျက်လီရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူသေဆုံးတာတွေရှိခဲ့ပြီးတော့အဆောက်အဦတချို့လည်းပျက်စီးသွားခဲ့ပါတယ်တေဆုံးသွားတဲ့သူတွေဟာစစ်ဘေးရှောင်ကန့်နေတဲ့ကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့အခြေအနေသတင်းကိုတော့ကိုငိမ့်ညံကပြောပြပေးပါမယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းအမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ Victoria Scan ကိုဇန်နဝါရီလ10ရက်ဒီကနေ့ညနေ 9:00 ဝန်းကျင်မှာမြန်မာစစ်တပ်ကဂျက်လီရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အခုလိုတိုက်ခိုက်တာကြောင့်ဌာနချုပ်မှာရှိတဲ့အဆောက်အဦတချို့ပျက်စီးခဲ့ပြီး3ဦးသေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ်။
မာဆန်တော်ချင်းနေနိုင်ပတ်ဝန်းကျင်တော့မှာဖြစ်မယ်။အာလေကတော့ငါစီးလာတယ်လို့ကျွန်တော်ကြားပါတယ်။အတုံးချင်းသေးတယ်လို့ကျွန်တော်ကြားတယ်။ဒီသူတို့ CRF ကပ်ထဲမှာပါနော်။နောက်ပြီးတော့အကြရှုံးကတော့3ယောက်ပြီးတော့ကျွန်တော်ကြားထားတယ်။ဟိုလေနေရတော့ပြန်ခောက်သွားပြီပြန်ဆုတ်သွားပြီ။အာကြားရှုံးကတော့3ယောက်လောလောဆယ်ရှိတယ်လို့ကျွန်တော်ကြားထားတယ်။အပျက်စီးကတော့အပျက်စီးတွေတော့တော်တော်များတယ်လို့တော့ကျွန်တော်ကြားထားတယ်။အိမ်တင်လို့ပါလို့ပေါ့နော်။
တေဆုံးသွားသူတွေဟာအမျိုးသမီး2ဦးနဲ့အမျိုးသား1ဦးဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေဖြစ်တယ်လို့လည်းနောက်ထပ်ဒေသခံတူကအခုလိုပြောပါတယ်
။ဒီကနေ့စစ်ဘေးရှောင်တွေစီရင်တယ်လည်းများရှိတယ်လေ။ဆိုတော့အဲ့ဒီမှာပဲတော့ခုလုံးကြတာလေ။အဲ့ဒီမြန်လုံးချုံတယ်ဆိုကြတော့လေ။အဲ့လိုဖြစ်ရတောင်းရောက်အဲ့ဒီမှာရောက်ကြလေးပြောင်းနဲ့ link create ရောက်ပေါ်တော့ဒီမှာတေးတယ်
။ ဒီ CNS စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာတည်ရှိတာဖြစ်ပြီးအိန္ဒိယနိုင်ငံနယ်နိမိတ်နဲ့ချောင်းတစ်ခုသာခြားတဲ့အတွက်အခုလိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတာကြောင့်အိန္ဒိယဘက်ကိုဘုံသီးတွေကျတာတွေလည်းရှိတယ်လို့ပြောဆိုကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်ပါဘူး။အခုလို CNF စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။2022ခုနှစ်နိုဝင်ဘာလထဲမှာ CNF ဌာနချုပ်စခန်းရှိတဲ့နေရာတွေကိုပေါ်ပြထားတဲ့လေကြောင်းဆိုင်ရာအမှတ်အသားမြေပုံတွေလူမှုကွန်ရက်စာမျက်နှာတွေမှာထွက်ပေါ်လာခဲ့ပြီးနှစ်လနီးပါးအကြာ CNF ဌာနချုပ်ဖြစ်တဲ့ Victoria Camp ကိုအခုလိုဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါသေးတယ်ခင်ဗျာ